kitchen data နဲ့မြမာပြည်တော်မှာတက်မတော်ရဲ့ထိုးစစ်တွေရက်ဆိုင်မှုအတွက်မြကျင်းနာမြို့မှာလူပေါင်းတန်းနဲ့ချီပီစီတန်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ kitchen ၊ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးနိုင်ငံရေးသုံးသပ်သူတွေကဒီတိုက်ပွဲတွေရက်ဆိုင်မှုအတွက်လက်နက်ကင်တပ်တွေကြားမှာနေနမိတ်တိတိကျကျတက်မှတ်ဖို့နဲ့အပြန်အလှန်ယုံကြည်ဖို့အရေးကြီးတဲ့အကြောင်းကိုပြောကြပါတယ်။ဒီသတင်းကို VOA သတင်းတောက်ရဲ့ဒီလိုမြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားအောင်နားဆင်ပါရှင
်ဟုတ်ကဲ့အခုကြားရတဲ့အတန်တွေကတော့ချင်းပြည်နယ်မြကျင်းနားမြို့ကပြည်သူတွေတောင်းဆိုနေကြတဲ့အတန်ဖြစ်ပါတယ်အဓိကတောင်းဆိုတာကတနိုင်ငံလုံးထိုးစစ်တွေရပ်ဆိုင်းဖို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့နိုင်ငံရေးပြဿနာမပြေလည်သေးအကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့နဲ့ကချင်ပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့ဆိုတာတွေဖြစ်ပါတယ်။ဒီဆန္ဒပြပွဲကိုမနက်9နာရီလောက်ကနေ17နာရီလောက်ထိကျင်းပခဲ့ကြပြီးလူတောင်းနဲ့ချီပြီးတက်ရောက်ခဲ့တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ကိုစတီဗင်နော်အောင်ကပြောပါတယ
်။လူအလုံးတော့မချင်နာနားပြတော်တော်ရှည်တဲ့အကွက်အကောက်ခို့လုံးမှာလမ်းချောင်းတော့မှလက်စချင်းထွက်တဲ့မနောကွင်းမှာတော့မှလူမကုန်သေးတာဟာသိရတာလမ်းချောင်း။အဲ့တော့ခန့်မှန်းချေဖို့တော့လေတောင်းနဲ့ငါးကောင်းဝင်းကျင်မှာရှိတယ်လို့ခမန်းကြတယ်အားလုံးက
ဒီကနေ့ဆန္ဒပြပွဲမှာနိုင်ငံရေးဘာသာရေးအသင်းဖွဲ့တွေနဲ့လူမှုဖွဲ့စည်းတွေရဲ့တိုက်တွန်းချက်အရကချင်ဒေသမှာသာမကမြန်မာပြည်ဝထိုးစစ်တွေရပ်ဆိုင်းဖို့အတွက်တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်ပြည်တော်စုငင်းချဲညီလာခံ27ရာစုပင်လုံအကျိုးပြည့်စည်ကော်မတီအဖွဲ့ဝင်ဦးခထိန်နံကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအပေါ်အခုလိုတုံ့တက်ပါတယ်
ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကလက်နက်တိုင်တဲ့အဖွဲ့အစည်းတွေသုံးဖြတ်ပြီးတော့သူတို့ကိုယ်တိုင်ရမှာပဲရက်စေးမှာပေါ့ဒီ bilateral ထုတ်ထားတဲ့နေရာမှာကကိုယ်နေရာကိုနေကြဖို့သွားဖို့လာဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်အကြောင်းကြားဖို့ဆိုတဲ့ဟာတွေကအဖွဲ့တိုင်းအဖွဲ့တိုင်းကသဘောတူလက်မှတ်ရေးထိုးကြထားပြီးသားဖြစ်ပါတယ် bilateral အနေနဲ့ပေါ့ဒါပေမဲ့ဒီနေ့ပြန်ကြည့်ရင်သဘောတူထားတဲ့လက်မှတ်ထိုးထားတဲ့အနေအထားတွေကိုလိုက်လာတဲ့နေရာမှာအားနေလို့ဖြစ်တာလဲအချက်တစ်ချက်ပါလေ
ဥက္ကဋ္ဌိဏဟာစူရတမ်ဘရွန်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြား2012ခုနှစ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်နှစ်ဖက်ဆွေးနွေးပွဲတွေမှာတောက်လျှောက်ပါဝင်ခဲ့သူဖြစ်ပြီးဒီဆွေးနွေးပွဲတွေမှာနှစ်ဖက်တက်အကြားနေမြေတတ်မှတ်တာတွေအကြောင်းကြားပြီးဖြတ်တန်းဖို့သဘောတူတာတွေရှိခဲ့တယ်လို့လည်းပြောပါတယ်ငင်းချင်းရင်နဲ့လူမှုတရားမြတ်တမှုဖော်ဆောင်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကလည်းနေမြေတတ်မှတ်မှုမှာအားနည်းချက်တွေရှိနေကြောင်းထောက်ပြပါတယ်။တစ်ဆက်တည်းမှာပဲပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီတွေကိုပြန်လည်သုံးသပ်ဖို့လိုကြောင်းလည်းပြောပါတယ
်။ဒီကျွန်တော်တို့အပြစ်ခတ်ရက်စဲစောင့်ကြည့်ရေးကော်မတီတွေမှာလက်ရှိလက်နက်ကင်ပြည်ပကမှာပါတဲ့လူတွေနဲ့မကဘဲနဲ့နော်ဒီကုလသမဂ္ဂလိုဒေါမုံ EU လားအာဆီယံလားမြန်မာနိုင်ငံရဲ့မိတ်ဆွေများအဖွဲ့လားUN ကအဲ့ဒီကဒူတွေနဲ့ကျွန်တော်တို့စောင့်ကြည့်ရတာတွေကိုထားခြင်းလားငင်းငယ်ရေးကိုတကယ်လေးနဲ့မယ်ဆိုရင်တော့အဲပြီးခဲ့တဲ့ဖြစ်စဉ်တွေကိုသုံးသပ်ပြီးတော့ပေါ့နော်အဲဒါပြန်လုပ်တင်တယ်လို့မြင်ပါတယ
်ဒါအပြင်နှစ်ဖက်အကျိုးစီးပွားနဲ့ပတ်သက်တဲ့တရားစာတထုတ်ပုံမှုတွေကိုလည်းရပ်ဆိုင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်ဒီနယ်မြေသိမ်းချုပ်မှုတွေကဘာတွေကသွားဆက်ဆိုင်လဲဆိုတော့ဒီစီးပွားရေးအကျိုးစီးပွားအကျိုးအမြတ်တွေပေါ့ဒီဟာကတရားစာတလည်းဖြစ်ရင်ဖြစ်မယ်သို့မဟုတ်ဒီကုံသွေးရင်းနဲ့သက်ဆိုင်တဲ့အကောက်ဂိတ်တွေလည်းဖြစ်ဖြစ်မှာပေါ့အဲဒါတွေကိုထိန်းချုပ်ဖို့ကြိုးစားမှုကြောင့်လည်းဖြစ်နိုင်ပါတယ်အဲဒါကြောင့်မလို့တကယ်ငင်းငန်းကြီးကိုရှေ့ကိုတိုးတက်ဖို့ဆိုရင်တော့ဒီပြိပက္ခဖြစ်ပွားခဲ့တဲ့ area ဒေသတွေမှာဒီတရားစာတတူဖော်မှုတွေဒါတွေကိုကျွန်တော်နှစ်ဖက်စလုံးကနေပြီးတော့ရပ်ဆိုင်းထားဖို့ပေါ့
တန်းသားလက်နက်ကိုင်အဖွဲ့တွေကတရားစာတနဲ့အကောက်ခွန်ဂိတ်တွေအပေါ်ရက်တည်နေရတယ်ဆိုရင်ဒီအတွက်ပြည်တော်စုလွတ်တော်မှာငင်းချင်းရံပုံငွေတည်တံ့ထားရှိဆောင်ရွက်ဖို့လဲလိုအပ်နိုင်ကြောင်းဆက်လက်ပြောဆိုပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးတနင်္လာနေ့ကတော့ထိုးစစ်တွေရက်ဆိုင်ဖို့အတွက်မြကျင်းနားမြို့နဲ့တနိုင်းမြို့ကပြည်သူတွေကဆန္ဒထုတ်ပေါ်တောင်းဆိုခဲ့ပါတယ်ကချင်ပြည်သူတွေကထိုးစစ်တွေဆက်လက်ဖြစ်ပွားနေမယ်ဆိုရင်တပြည်လုံးပအဝင်တောင်းဆိုလာအောင်ဆက်လက်ဆောင်ရွက်ဖို့လည်းဆုံးဖြတ်ထားပါတယ်